ကယားပြည်နယ်အတွင်းမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးအဖွဲ့တွေဒီကနေ့ညနေပိုင်းဖရူဇိုမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားနေပါတယ်။မနေ့တုန်းကဖရူဇိုမြို့နယ်နဲ့ဘော်လခဲမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF သတင်းနဲ့ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ကရင်နီဒေသကစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ကယားပြည်နယ်ဖရူဇူမြို့နယ်အနောက်ဘက်မှာစစ်အာဏာဖြည့်သိမ်းလာတဲ့မြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ၊ဗီယင်နီမျိုးရန်ကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မှတိုက်ပွဲဖြစ်ပွားတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူတူကပြောပါရယ
်တိုက်ပွဲကတော့ဒီရက်ခြေတောင်ဒါနဲ့ဗီဒူအထက်ရာနားမှာဖြစ်နေကြ9:25နဲ့စပ်ဖြစ်နေကြတိုက်ပွဲတော့သူတို့ခက်နေနေနေပြောတော့ဗောနိ
ကယားပြည်နယ်ဖရူဇူမြို့နယ်နဲ့ပေါ်လခဲမြို့နယ်တို့မှာမြန်မာစစ်တပ်ကိုကရင်နီတပ်မတော် KA နဲ့ကရင်နီမျိုးရန်ကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ကနေဩဂုတ်လ3ရက်နေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်ခုနိုင်ခွေးကျော်လောက်မှာပေါ်နမတစီသူတို့ထွက်လာတယ်လူ ਈ အားပြည်နယ်ဆိုတော့အဲ့ဒီတစီကိုဖရူဇူမြို့ရဲ့အချိုးနားလေးဒီမခေါ်ရှိရနားလေးမှာကရင်တပ်မတော်ကသူ့ကိုလာမီနိုမပီရဘောလီဆိုတော့အမတိခတ်ချူရှိတယ်နက်ရှင်နယ်ကတိမလိုက်ပေါ်ကနေဘောနကေဦးတီဂရက်စက်ကစားကကပ်ဆက်ခုစင်းနေသူတို့စီတော့ဆိုတော့လမ်းမှာပဲကရင်ကြီးတမ်တော့နေ KNDF ကရင်ကြီးမြို့တကကိုအတက်ကပူပေါ်ရောမဟိုမိုင်းဆဲတိုက်ရရဲ့ပြီးတော့မလဲနေငယ်နေသူတို့ချုပ်ခုတ်တိုက်ခတ်ရဘောလီတိကမှုချင်နေတော့စစ်တူလောက်ကြောက်ဘောလီသူတို့ချိခိုက်ပူတော့မြန်တော့တော့ဒီမိုင်းဆဲတိုက်ခတ်တဲ့နေရာမှာဘောလီဒါရတော့20ဦးချင်တော့သူတို့ရတယ်
ဩဂုတ်လ3ရက်နေ့ကဖရူဇူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲရှင်တွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူး။တပ်မတော်ပြန်ကြားရေးဌာနကရာရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲရှင်တွေကိုမသိရသေးဘူးလို့ပြောပါတယ်။ကျွန်တော်ရ
ပါပြောလို့စိတ်ရင်းပြအဲ့ကြောင့်ခင်ဗျားတိတ်မတိတယ်
မနေ့ကလည်းကယားပြည်နယ်ဆက်ရှမ်းပြည်နယ်ဖဲခုံမြို့မြို့တော်ခမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးတွေကိုပြည်သူလူထုကိုထိုးနာပေးရနေပါလိမ့်မိုးပြေ PDF အဖွဲ့တွေကဘုံပကွဲမှုလုပ်တယ်ရဲဦးနဲ့မိသက်ဦးတော်ချက်ဆုံသွားပေါ့
မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမိုးပြေမြို့လွိုက်ကော်တိမောစုစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးဘေးမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီတပ်ကိုမေလကဆက်လို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒေသခံ3000နီးပါးလောက်ဘေးလွတ်ရာမှာထွက်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ။